ီတိုင်းမြန်မာနယ်စပ်မဲဆန်မြို့ကျက်သွန်ရုံမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမား38ဦးစီမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိလာရတဲ့အတွက်ဒီတိုင်းမြန်မာနယ်စပ်ကနေတစင်တရားမဝင်ဝင်ရောက်လာကြတဲ့အလုပ်သမားတွေကိုရှာဖွေပြီးတော့ကာယရောဂါထိန်းချုပ်မှုတွေလှုပ်ဆောင်လာနေပြီလို့ချင်းရိုင်ခိုင်မြို့တော်ဝန်ကပြောကြားပါတယ်ဒီအကြောင်းထိုင်းခြေဆိုင် VOA သတင်းတော်မန်ဟေးမှာသတင်းပေးပို့ပါတယ
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆိုင်မြို့မှာရှိတဲ့ကျက်သွန်ရုံမှာအလုပ်လုပ်ကန်နေတဲ့မြန်မာနိုင်ငံသား38ဦးဟာကိုဗစ် -19 ကူးစက်ခံရတာကိုမေလ26ရက်နေ့မှာစစ်ဆေးတွေ့ရှိပြီးတဲ့နောက်မြန်မာနိုင်ငံသားအတူပြုလူနာတွေနဲ့ဆက်ဆက်တဲ့လူ190ထဲမနည်းကိုအသွားအလာတွေကန့်သတ်လိုက်ပါတယ်ကျက်သွန်ဆက်ယုံကိုပစ္စည်းပို့နေတဲ့မြန်မာနိုင်ငံသားကုန်တင်ရင်မောင်းတို့ဟာဒီရက်ပိုင်းမှာပဲကိုဗစ်ကပ်ပိုးကူးစက်တာကိုစစ်ဆေးတွေ့ရှိပြီးဆေးကုသမှုခံယူနေတာပါဒီနောက်မှာတော့ကျက်သွန်ရုံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသား40နီးပါးကိုဗစ်ကပ်ပိုးကူးစက်နေတာကိုထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်အတီးပြုလူနာတွေ့ရှိခဲ့တဲ့ကျက်သွန်ဆက်ယုံကိုတော့လက်ရှိမှာအသွားအလာတွေကန့်သတ်ထားပြီးအလားတူအလုပ်ယုံ10ခုကိုလည်းကျမ်းမာရေးစစ်ဆေးမှုတွေလှုပ်ဆောင်သွားမယ်ဆိုပြီးထိုင်းရနာပိုင်းတွေကဆိုပါတယ်။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကိုလာရောက်ခဲ့တဲ့ချင်းရိုင်မြို့တော်ဝင်မစ္စတာပချယာပယာချက်ခုကတော့လက်ရှိမှာနယ်စပ်တွေမှာကိုဗစ်ကပ်ရောဂါပိုးကူးစက်မှုတွေအဖြစ်များလာတာကိုတွေ့ရကြောင်းဒီအတွက်နယ်စပ်ကြီးပါတွေမှာခိုးဝင်လာသူတွေရှိနေတဲ့အတွက်တရားမဝင်နေထိုင်နေတာတွေကိုစစ်ဆေးအရေးယူတာအပြင်ကပ်ရောဂါကာကွယ်ထိန်းချုပ်ရေးတွေလှုပ်ဆောင်နေပြီဖြစ်ကြောင်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
แต่ด้วยกฎหมายแล้วเราห้ามกฎหมายของประเทศ
ထိုင်းနိုင်ငံအနေနဲ့ COVID-19 ကပ်ရောဂါအရေးပေါ်ကာလမှာအာဏာပိုင်အဖွဲ့အစည်းအားလုံးနေဆက်ဒေသတွေမှာကန့်သတ်မှုတွေနဲ့အသွာအလာတွေပိတ်ပင်ထားပြီးမဲ့တရားမဝင်နီးလန်းနေနဲ့သွာလာဝင်ရောက်နေသူတွေရှိနေပါတယ်အခုလိုမျိုးနှစ်နိုင်ငံကြားအသွာပြန်တွေလုပ်နေတဲ့အတွက်ကပ်ရောဂါလှိုင်းတွေဟာဆက်တိုက်ဖြစ်နေမှာဖြစ်လို့နေဆက်ဒေသတွေကို COVID ကပ်ရောဂါကာကွယ်ထိန်းချုပ်မှုတွေလှုပ်ဆောင်နေပါပြီဆိုပြီးပြောသွားတာပါအခုရက်ပိုင်းမှာပဲထိုင်းမြန်မာနယ်စပ်မေဖားလွန်ဒေသကကြေးရွာတွေကိုထိုင်းစစ်တပ်ကပိုက်ဆိုင်တဲ့ရှာဖွေစစ်ဆေးမှုတွေလှုပ်ဆောင်နေပြီးတရားမဝင်လာရောက်နေထိုင်နေသူတွေကိုအရေးယူဖမ်းဆီးမှုတွေလည်းလှုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံမှာကိုဗစ်တတိယလိုင်းကူးစက်မှုတွေကနေ့စဉ်ထောင်ချီတိုးနေပြီးဒီထက်မှရွှေတောင်းမြန်မာလူသမားတွေကြားမှာလည်းကူးစက်မှုတွေဖြစ်ပေါ်နေပါတယ်။ထိုင်းနိုင်ငံမှာတော့မေလ28ရက်နေ့တနေ့ထဲမှာပဲကူးစက်သူလူနာအသစ် 3,300 ကျော်ရှိနေပါတယ်။အခုချိန်ထိကိုဗစ်အတီးပြုလူနာ 34,100 ကျော်ရှိနေပြီးသေဆုံးသူက920ဦးထက်မနည်းရှိနေကြောင်းကိုလည်းထိုင်းအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။